၎င်းပြည်နယ်ပြည်ပကနဲ့ပတ်သက်ပြီးတင်လိုက်တဲ့ရေဒါတိထဖော်ပြတဲ့ပြည်တွင်းရှိဆိုင်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေကြောင့်မြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာရင်းဆောင်ဟာစာရင်းပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုံးချီးမြှင့်ခံရပါတယ်။ဒီကြောင့်စာရင်းပြုစုရေးသားတင်သွင်းသူကိုညံလင်းကိုဆက်သွယ်နေနေပြီးတော့တင်ပြထားပါတယ်။သကလုံးများဤအန်ဒရယ်ရိုဟင်ဂျာပြည်ပကနဲ့ပတ်သက်၍တင်ရေးသားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အဓိကအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စာရင်းကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စတက်ကတူမှာသတင်းစာပညာရည်နှင့်လူမှုဆက်သွယ်ရေးပါတယ်ရနဲ့လက်ရှိ PhD ပါကူဘွယ်တန်းတယောက်နေသူကိုညံနေမှာသူတယောက်နေတဲ့ PhD တန်းအတွက်စာသတင်းတစ်ခုမှတင်သွင်းဖို့ဒီနေ့အစောပိုင်းမှာဆက်သွယ်မြန်မြန်ပြီးပြုစုရေးသားခဲ့တဲ့စာရန်းကို Washington DC မြို့တော်မှာဩဂုတ်လ6ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့ AEGMC Conference ကိုပြီးပို့တင်သွင်းတာဖြစ်ပါတယ်။သူရဲ့စာရန်းဟာမာကန်ကျောင်းသားစာရန်းပြိုင်ပွဲဆိုတဲ့ခေါင်းစဉ်အောက်မှာတင်သွင်းကြတဲ့စုစုပေါင်းစာရန်း28ဆောင်ဝန်းမှာပထမဆုံးချီးမြှင့်ခံရပြီးတော့ Conference မှာသူကိုယ်တိုင်စာရန်းကိုလာရောက်ဖတ်ကြားဝင်ကြတာပါ။အများအပြားရန်ကုန်မြို့မှာအခြေစိုက်တဲ့သတင်းမီဒီယာ10ခုကသတင်းတောင်းနဲ့ Editor 18ယောက်ကိုဒီနေ့အစောပိုင်းမှာ online ကနေဆက်သွယ်ပြီးရခိုင်ပြည်ပကနဲ့ပတ်သက်လို့သတင်းလိုက်ရေးသားတိကျတင်ပြတာမှာမြန်ဆိုင်ကြရတဲ့အခြေအနေတွေကိုမေးမြန်းထားပြီးတော့သူစရန်ကိုပြုစုထားတာဖြစ်ပြီးသတင်းတော့တွေရင်ဆိုင်ရတဲ့အခြေအနေတချို့နဲ့ပတ်သက်လို့သူသိရတာကိုကိုညာလင်းကဗီဒီယိုကိုအခုလိုပြောပြပါတယ
်ဒီပြည်ပကဖြစ်တဲ့နေရာကိုသူတို့ကလုံးဝလက်သတင်းယူလို့မရတာပဲနောက်ဒုတိယတစ်ချက်ကပါလဲဆိုတော့ဒီအိုးအပိုင်းရဲ့တက်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတဲ့အခါမှာသူတို့မှာအခက်အခဲတွေရှိတယ်။နေရခြင်းတဲ့ဟာကိုလွတ်လပ်လပ်နေခွင့်မရဘူး။နေတဲ့အခါမှာလည်း level တအားအခက်ဆက်တဲ့ဟာတွေမှာဆိုလို့ရှိရင်ဒီလိုနေခွင့်မရတဲ့အတွက်တချို့တရင်းတော့တွေဆိုလို့ရှိရင်ဝန်ဝင်ပေးခံတဲ့အခြေအနေတွေရှိပါလေ။အဲ့တော့နောက်ဆုံးကမှုကပါလဲဆိုတော့ဒီအစီအဝါစနေတဲ့ခိုင်တချို့ရဲ့ PR တွေကိုခံရတယ်ဆိုပြီးတော့ပြောကြတယ်ခင်ဗျာ။အဲ့တော့အဲ့တော့ဒီပြည်ပကကိုအဓိကပြင်လိုက်တဲ့သတင်းသမားအများစုကလည်းပဲရခိုင်ဖြစ်တဲ့ခါကျတော့အခုလိုမျိုးချင်းချင်းကိုယ့်ဘက်ကမရက်ပြည်ပဲနဲ့ကိုယ့်ဘက်ကိုရက်တယ်ဆိုပြီးတော့ဟိုသူတို့ဆွဆွရတယ်ရှင်ပြီးအဲ့တော့တချို့ဒီပြင်သမားတွေဆိုလို့ရှိရင်ဟိုတစ်စပေါင်းဆိုပြီးတော့ဟိုဆွဆွဲခံရတာပြည်တင်ကြောဆွဆွဲခံရတယ်ရှိတယ်ခင်ဗျာ
အခုပြောတတ်သွားတာကတချို့အချင်းတွေပဲဖြစ်ပြီးသတင်းသမားတွေအပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လည်းကိုနောက်ထပ်စစ်စစ်အတည်ပြုဖို့ခက်ခဲတာကိုကိုယ်တိုင်ချင်းကိုမိသားစုရဲ့ဘေးကင်းလုံခြုံရေးပိုင်းကိုပါဆိုရင်ရတာတချို့ပြည်ရဲ့ဒီမှာဆိုချိန်ချောက်ခံရတာဒီရင်ဆိုင်ကြတဲ့အခြေအနေလည်းရှိတယ်လို့ကိုညာလင်းကပြောပါတယ်။ဒါ့အပြင်တရင်းောက်တွေဘက်ကရေးသားတင်ပြလာတဲ့တရင်းတွေကိုတီးချဲ့ရတဲ့အရေးတော်ကြီးအပိုင်းမှာရင်ဆိုင်ရတာတွေကိုလည်းကိုညာလင်းကပြောပြပါတယ်
။တရင်းချက်လက်ရရှိရေးကိစ္စတွေမှာလူမှုစင်ကမှုတွေရှိကြတယ်လို့ဆိုတယ်ခင်ဗျ။အဲ့တော့နောက်ပြီးတော့ဒီသူတို့တရင်းောက်တွေဆီကတက်လာတဲ့တရင်းတွေကိုညာညာတတဖြစ်ဖို့အတွက်လောရဲခံမှာလည်းသူအခက်အခဲတွေရှိတယ်လို့ပြောကြပါတယ်။နောက်တစ်ခုကဒီသူတို့တရင်းမာတွေပေးကင်းလုံးလုံးကြီးအတွက်မှလည်းပဲသူတို့စင်ကမှုတွေရှိတယ်လို့ဆိုကြပါတယ်ကြာ။နောက်တစ်ခုကဒီကျင်းပိုင်းဆိုင်ရာကိစ္စပေါ့။အဲ့တော့သူတရင်းသဘောကတော့ဒီဟာကိုချက်တင်းပေါ်ပြဖို့တင့်တယ်။ပေါ်လဲပေါ်ပြရမယ်ပေါ့လေ။ဒါပေမဲ့တွဲမှကြည့်တယ်တော့လည်းပဲအကြောင်းကြောင့်ဒီတရင်းကိုထည့်ပြီးတော့ပေါ်ပြခြင်းမျိုးဆိုတဲ့သဘောတရားတွေရှိလာတာပေါ့။အဲ့တော့ကျင်းပိုင်းဆိုင်ရာသူတို့ယူဆရရှိတယ်။နောက်တစ်ခုကတော့ဒီကိုယ့်ရဲ့နိုင်ငံရေးပန်းဆိုင်ရာခံယူချက်ကလည်းပဲသတင်းလေးကိုတိကျတဲ့အခါမှာပုံနှိပ်ခေါ်ကြတဲ့အခါမှာတော်မှုမှုရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်ခင်ဗျအဲ့တော့ပြောလို့ရှိရင်တော့ဟိုအင်တောက်ပြီးစီကတက်လာတဲ့ဟာတွေကိုညနေကတည်းကဖြည့်ရေးဒီသတင်းကြောင့်သူ့သတင်းတောက်တွေပြင်းပြင်းထန်ထန်ရောက်ပြီးလေခပြီးတော့ကျင်းပန်းဆိုင်ရာကိုချီးမြှောက်တော်ဖြစ်ရတဲ့စီမံမှုတွေလည်းပဲဒီတာတွေအတွက်မှရှိတယ်ဆိုပြီးတော့ပြောကြတာလည်းရှိတယ်ခင်ဗ
ျနောက်ထပ်ကြီးမားတဲ့အခက်အခဲတစ်ခုကတော့အသုံးအနှုန်းကိစ္စပါဒီပြည်ပကမှာအဓိကဖြစ်တဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုရင်းသားလို့ခေါ်ဆိုသူတို့အင်္ဂါတိုင်းဝိုင်းကလည်းအဲ့ဒီအတိုင်းခေါ်ဆိုသုံးဆွေးရမယ်ဒါကိုမြန်မာဆွေးရကလက်မခံဘူးမြန်မာလူမှုအတွင်းမှာလည်းသဘောမတူတူရှိနေပါတယ်ဒီအပေါ်မှာရောပြည်တွင်းသတင်းသမားတွေမှာဘယ်လိုသဘောထားရှိကြပါသလဲ
အဲ့ဒီအတွင်းလုံးနဲ့ပတ်သက်လို့ရှိရင်ဟိုသူအားလုံးသိခဲ့တဲ့အတိုင်းပဲစော်ဖက်ပိတ်တက်ကလက်မခံတာတို့ဆွေးရကမကြိုက်တာတို့အဲ့ဒီအကြောင်းကြက်တို့ကြောင့်ဟိုပင်ဂလီဆိုတဲ့အတွင်းလုံးနဲ့ဆက်ပြီးတော့သုံးကြတယ်ပေါ့လေအဲ့တော့ရုံကြလို့တော့နဲ့ပြဿနာတွေရှိတဲ့ကြောင့်မတုံ့ကြတာပေါ့အဲ့တော့နောက်တစ်ခုကတချို့သတင်းသမားတွေမှလည်းပဲသူတို့ကိုယ်နဲ့ကိုယ်ပါဘူးဒီရုံကြဆိုတဲ့ဟာမရှိဘူးဆိုပြီးတော့သူငယ်ကြောင့်ဒီထားကြတယ်ပါပါတယ်ဒါကြောင့်လည်းပဲဒီရုံကြဆိုတဲ့ဟာမတုံ့နဲ့ပင်ကလေးဆိုတဲ့ဟာပဲတုံ့ကြတာရှိတယ်ပေါ့လေဒါမဲ့အင်္ဂလိပ်ပိုင်းမှာရေးတဲ့ဒီကြားပြန်တော့လည်းပဲဒီသတင်းကိုသူလွတ်လပ်ဆုံးကြတာရှိပါတယ်ခင်ဗျကျွန်တော်ဒီပါတန်းမှာကတော့ဒီကလုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံတကာမှာလည်းဒီလိုတုံးနေတာဒီဘက်မှာလည်းဒီလိုတုံးနေအဲ့လောက်တော့ကျွန်တော်ပြောပြထားပါတယ်
။ကိုညာလင်းဟာ Fulbright ပညာတော်တင်ဆွေးရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေသတင်းစာပညာနဲ့2019ခုနှစ်မှာမဟာဘွဲ့ကြပြီးတဲ့နောက်အခုပါရဂူဘွဲ့အတွက်ဆက်တက်နေတာဖြစ်တယ်လို့ တလားတဲ့ချင်းသူမော်ကွန်မဂဇင်းရဲ့အရီတာတို့ဖြစ်ရရှိအချိန်ထိလှူဆောင်နေတဲ့ဖြစ်ပါလေ